ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့အောက်တိုဘာလ10ရက်ဒီကနေ့တွေ့ဆုံပွဲမှာ NCA အပြည့်ရဲ့စာချုပ်ကို UNFC ကလက်မှတ်ထိုးနိုင်ခြင်းရှိတယ်လို့အစိုးရဘက်ကအကောင်းမြင်မျှော်လင့်နေပေမဲ့ UNFC ဘက်ကတော့စိန်ခေါ်မှုတွေဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ UNFC အဖွဲ့နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ဗိုလ်ထူးနေရန်ကုန်မြို့ NRPC ညီညွတ်ရေးစင်တာမှာတွေ့ဆုံကြမှာဖြစ်ပါတယ်။ UNFC အဖွဲ့ကအဆိုပြုတောင်းဆိုထားတဲ့အချက်၈ချက်ကိုအစိုးရကိုယ်စားလှယ်တွေနဲ့15လကြာအောင်ဆွေးနွေးလာခဲ့ကြတာပါ။နောက်ဆုံး9ကြိမ်မြောက်ဆွေးနွေးပွဲမှာအချက်အားလုံးနီးပါးကိုအခြေခံသဘောတူညီမှုတွေရထားတာကြောင့်ဒီကနေ့ဆွေးနွေးပွဲပြီးရင် UNFC က NCA အပြည့်အစာချုပ်မှာလက်မှတ်ထိုးလာနိုင်တယ်လို့အစိုးရညီညွတ်ရေးကော်မရှင်ကမျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးအောင်စုကပြောပါတယ်။
ကျွန်တော်တို့က UNFC နဲ့သူတို့ပြင်ပြထားတဲ့စစ်ချက်ကိုဆွေးနွေးကြတာ15လရှိပြီပေါ့။အဲဒီ9ကြိမ်မြောက်ကြတဲ့ကျွန်တော်ပြအောင်လို့ဆွေးနွေးကြတာပါ။ဆွေးနွေးပြီးတော့အဲဒီမှာသဘောထားရရှိတဲ့ပြီလို့သူတို့ကလည်းနှစ်ဖက်ခေါင်းဆောင်ကိုတစ်ဖက်ကလည်းသူတို့တင်ပြမယ်၊ဖက်ကလည်းတင်ပြမယ်။တင်ပြပြီးရင်အခုနောက်ဆုံးအနေနဲ့ပြကြမယ်ပေါ့ဗျာ။သဘောတူညီချက်ကိုကျွန်တော်အပြန်ရထားပြီလေ။အဲ့ဒါမှကျွန်တော်တို့ NGO လက်မှတ်ထိုးမဲ့အချက်လောက်ကြည့်ရအောင်ကျွန်တော်တို့ဒါနောက်ဆုံးဒီဤတရှင်နေမယ်လို့ကျွန်တော်တို့သဘောတူညီကြကြတာပါကျွန်တော်တို့ကညီညာရေးအတွက်ကို NCA စာချုပ်အရပဲသွားကြမယ်ဆိုတာသူတို့အရင်ဆိုရတဲ့သဘောတူညီဖြစ်တာဖြစ်တယ်ဒီနောက်ကြောင့်လည်းသူတို့လည်းလက်ခံထားတယ်တက်မလို့လည်းလက်ခံထားတယ်ဟာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ NCA ဆိုရအနေနဲ့လည်းသူတို့သဘောတူညီခါကြတဲ့လမ်းကြောင်းအတိုင်းကိုကျွန်တော်တို့လည်းဆက်လျှောက်တာပဲ
ပြီးခဲ့တဲ့နောက်ဆုံးအချိန်ထိညှိနှိုင်းလို့မရသေးတဲ့အချက်ထဲမှာ GMC ခေါ်ပူးတွဲစောင့်ကြည့်ရေးအဖွဲ့တဲ့နိုင်ငံကကပုံကိုယ်တွေပါဝင်စီခြင်းတဲ့ကိစ္စကိုတက်မတော်နဲ့အစိုးရဘက်ကအခုချိန်ထိလက်မခံသေးတာကြောင့်ဒီတွေ့ဆုံပွဲမှာစိန်ခေါ်မှုတွေဆက်ရှိနေသေးပဲလို့ UNFC ဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်အဲ့ဒါတွေ့တဲ့ကိုယ်စလဲတွေပေါ့နော်ပြည်လဲမစွန်းတော့လက်တာဖြစ်မပေါ့လေဟုတ်ဇာပေါ့ကျင်းတတ်တဲ့အဆင့်တော့အားလုံးတော့မရောက်သေးဘူးဗ
ျဆိုတော့ဆရာနောက်ဆုံးအဆင့်မပြေမလည်ဖြစ်တဲ့အချက်ကဘယ်အချက်တွေရှိခဲ့ပါသလဲ
အဲ GMC ကိစ္စမှာGMC ကိစ္စမှာเนาะအထိတ်တွေပေါ်ဆောင်မှုရောနောက် GMC ကိုတို့ပြောထားတာကတော့နိုင်ငံသားကကိုယ်စလဲတွေပေါ့နော်လိလာသူဒါမှမဟုတ်ရင်ကြံပေးတာအဲ့ဒီပုံစံနဲ့ပေါ့နော်တမိမိနဲ့ပါဝင်နိုင်ဖို့တို့ကလိုလားတယ်အဲ့ဒီကိစ္စတွေဘယ်ဘက်ဖြစ်ဆုံးနေလဲအဲ့ဒီကိစ္စတွေကြည်လည်မစွန်းတော့ဒါလားလာကောင်းမှာပါတို့ကဘာအကြောင်းပြလဲဆိုတော့ဒါတို့ပြည်တွင်းရေးမှာဒီနိုင်ငံတကာကတော့ဟိုမပါဝင်စီခြင်းတဲ့သဘောပေါ့ဗျာနော်တို့ပြတော့ဒါနိုင်ငံတကာကအပိတ္တိပါလာနိုင်တော့ပူပြီးတော့ခိုင်မာတာပေါ့လေတို့ကတော့အဲ့ဒါလိုမျိုးနေမှာလေ
ဒါအပြင်တက်မတော်နဲ့ပတ်သက်လို့သူတို့ဘက်ကစိုးရင်ချက်ရှိကြောင်း UNFC ဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအချိန်ချင်းတွေးခဲ့မှုတဲ့အတိအကျုံတွေရပေါ့နော်ဟိုတက်မတော်ဘက်ကအနေနဲ့ပေါ့လေသူတို့အကြိုက်ကိုပဲသူတို့ဆွဲနေတယ်ဗျာတစ်ဖက်ကပြောမဆိုရင်တို့ဘက်ကအားနည်းတဲ့လူပေါ့ဗျာအစိုးရဘက်ကအားတာတော့ဘူးအားနည်းတဲ့လူအနေနဲ့ကအတိတ်တွေတခုခုခိုင်မာဖို့ပေါ့လေဒါတော့သူ့လိုအပ်တယ်ဗျာမဟုတ်ရင်ဒါတော့နောက်ဆုံးမှာတော့အားတာတဲ့လူကပြောတော့တော့တမျိုးပေါ့ဗျာနော်နောက်တကယ်လောက်တော့လည်းနောက်တတ်မကြိုက်တော့သူတို့တမျိုးပြန်ပြင်တဲ့ပုံစံမျိုးတွေအတော့လောက်တတ်တဲ့သဘောရှိတယ်လေ
အစိုးရနဲ့ UNFC ကြားဆွေးနွေးနေတဲ့အချက်ရှိချက်တွေကခုနှစ်ကြိမ်မြောက်အထိဆွေးနွေးမှုတွေအတွင်းအချက်၁ကနေ၄အထိနှစ်ဖက်သဘောတူနိုင်ခဲ့ပေမဲ့ကျန်တဲ့အချက်၅ကနေ၈အထိမှာတော့နောက်ဆက်တွဲဆွေးနွေးစရာတွေဆက်ရှိနေသေးပဲလို့ UNFC ဘက်ကပြောပါတယ် UNFC ရဲ့အဆိုပြုချက်၅မှာတော့ညဉ့်ညဉ့်ရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့တပ်ပိုင်းဆိုင်ရာကိစ္စတွေပါဝင်ပြီးတပ်ပိုင်းဆိုင်ရာမှာတက်နေရခြားရာရေးဝေါဟာရဖွင့်ဆိုမှုတွေပါဝင်တာပါပြီးခဲ့တဲ့9ကြိမ်မြောက်အစည်းအဝေးကိုအောက်တိုဘာ23နဲ့24ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ်UNFC ကောင်စီထဲမှာဝန်ပြည်သစ်ပါတီ၊ရခိုင်အမျိုးသားကောင်စီ၊ကရင်နီအမျိုးသားတိုးတက်ရေးပါတီ၊လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့တွေပါဝင်တာဖြစ်ပါတယ်ခင်ဗျာ။